ီနေ့2021နှစ်သစ်စံပိုင်းအထိယူရိုငွေကြေးဟာအကျက်တဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်တာမို့ဒါကိုတံပြန်သွားနိုင်ရေးဥရောပအစိုးရတွေကကြိုးပမ်းနေကြရပါတယ်။ဇန်နဝါရီလပထမပတ်ထဲမှာပဲယူရိုငွေကြေးဟာပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့အဆိုးအဝါဆုံးသတင်းပတ်တစ်ခုဖြစ် 3.3 ခန်းလုံးကျဆင်းခဲ့တာပါ။ဒီအတွက်ဇန်နဝါရီလဒုတိယပတ်ထဲမှာတော့ယူရိုငွေသန်း 2,000 ကနေ 2,200 လောက်ထိတန်ဖိုးရှိတဲ့အာမခံစာချုပ်စာတမ်းတွေကိုဂျာမနီ၊နယ်သာလန်၊အီတလီ၊စပိန်၊ပေါ်တူဂီတို့ကရောင်းချသွားကြဖို့ရှိနေပါတယ်။ယူရိုငွေကြေးတောင်းတင်းခိုင်မာလာစေဖို့ရည်ရွယ်တဲ့ဒီလိုအစီအစဉ်တွေနဲ့အတူဥရောပအစိုးရတွေကလည်းယူရိုငွေကြေးကိုကျော်တော့နောက်ခံပေးသွားမယ်အကြောင်းကတိပြုပြောဆိုထားကြတာပါ။ဂျာမန်ဝန်ကြီးချုပ်အန်ဂျလာ မာကဲရဲ့နှစ်သက်ကူမိန့်ခွန်းထဲမှာလည်းယူရိုငွေကြေးခိုင်မာလာစေရမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်
။ Das vereinte Europa ist der Garant für unseren Frieden und unsere Freiheit.
စုစည်းညီညွတ်တဲ့ဥရောပဟာငြိမ်းချမ်းရေးနဲ့လွတ်မြောက်ရေးအတွက်အာမခံပေးနိုင်မယ်။ယူရိုငွေကြေးဟာဆိုရင်လည်းတာယာဝါပြောရေးအတွက်အခြေခံတစ်ခုဖြစ်သလိုဥရောပနဲ့ဘုံငွေကြေးစနစ်တရဟာဂျာမနီနိုင်ငံအတွက်လိုအပ်တဲ့အကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။ပြင်သစ်သမ္မတနီကိုလတ်ဆာကိုစီကလည်းဂျာမန်ဝန်ကြီးချုပ်လိုပဲနှစ်သက်ကူမိန့်ခွန်းထဲမှာအလားတူပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဗန်နာရေးဆိုင်ရာပြဿနာတွေအထူးသဖြင့်ကတော့မနစ်တုန်းကအစိုးရရဲ့ကျွေးမြီပြဿနာတွေကြုံခဲ့ရတဲ့ Greek Ireland နိုင်ငံတွေမှာငွေကြေးအကူအညီထောက်ပံ့တွေလိုအပ်နေစေဖြစ်တယ်လို့နောက်ထပ်ဒီလိုအခြေအနေတွေနဲ့ရင်ဆိုင်နေရတာတွေလို့စိန်ခေါ်မှုမျိုးတွေကလည်းရှိနေစေဖြစ်တဲ့အကြောင်း Britain နိုင်ငံထုတ် The Independent သတင်းစာရဲ့စီးပွားရေးဆောင်မရှင် Hamish McGree ကပြောပါတယ
် There's an immediate problem which is what do you do about the sovereign debts of the weakerEurozone countries
Spain, Portugal, Italy နဲ့ Belgium နိုင်ငံလိုမျိုးယူရိုငွေသုံးစီးပွားရေးအားပျော့နေတဲ့ဥရောပနိုင်ငံတွေကအစိုးရတွေရဲ့အကျွေးတွေကိုဘယ်လိုရှင်းကြမလဲဆိုတာကလက်တလောကြုံနေရတဲ့ပြဿနာပ
ါကျွေးမီပြဿနာတွေကိုရှင်းချနိုင်မှုဥရောပနိုင်ငံအများပြားကတော့ချွေတာရေးစီမံတွေနဲ့အစိုးရရဲ့လုပ်ငန်းတွေအသုံးစရိတ်တွေကိုဖျက်တောက်မှုတွေလည်းလှုပ်ဆောင်ခဲ့တာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းဒီဇင်ဘာလထဲမှာတုန်းကဥရောပသမဂ္ဂ EU ရဲ့ထိပ်သီးစည်းဝေးပွဲမှာဆိုရင်လေစည်းဝေးအင်အားချိနဲ့နေတဲ့ဥရောပနိုင်ငံတွေရဲ့ပြဿနာကိုအာရုံစိုက်ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်ဒီထိပ်သီးစည်းဝေးပွဲအတွင်းအစိုးရကျွေးမြည်ပြဿနာတွေကိုဖြေရှင်းနိုင်မယ့်စနစ်တရားကိုဖန်တီးဖို့သဘောတူညီချက်တွေရရှိခဲ့ကြပေမဲ့သုံးနှစ်အတွင်းအပြောင်းအလဲတွေဖြစ်လာဖို့တော့မရှိပါဘူးတကယ်တော့အကျွေးပြဿနာတွေဖြေရှင်းနိုင်ရေးဥရောပနိုင်ငံတွေမမေ့ရရမလုပ်နိုင်သေးဘူးလို့Britain နိုင်ငံ London မြို့ကစီးပွားရေးလေးလာဆန်းစစ်သူ Michael Hewson ကဆိုပါတယ
် Nothing really in the short term has been resolved so the debt problems are going to continue to weigh going forward.
ဒီလိုကာလမှာပြဿနာတွေကိုဖြေရှင်းနိုင်တာမျိုးဘာမှမရှိသေးပါဘူး။ဒီအတွက်လည်းကျွေးမီပြဿနာတွေဟာ2012ခုနှစ်တခြားလုံးဝန်တို့ဝန်ဘိုးအဖြစ်နဲ့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ
်။ဥရောပစီးပွားရေးအတွက်စိန်ခေါ်မှုအဖြစ်ဆက်လက်ရှိနေမယ်။နောက်ထပ်ပြဿနာတစ်ခုဖြစ်နေကတော့အစိုးရတွေရဲ့ချွေတာရေးအစီအစဉ်တွေကိုဥရောပတလွှားမှာအကြီးအကျယ်ဆန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့ကိစ္စပဲဖြစ်ပါတယ်။ဒီနှစ်ထဲမှာလည်းဆန့်ကျင်ဆန္ဒပြပွဲတွေထပ်လုပ်သွားမယ်လို့ဆန္ဒပြသူတွေကကြုံဝါနေကြတာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးတစ်ခုလုံးအနေနဲ့တဖြည်းဖြည်းချင်းပြန်လည်နလန်းထူလာနေတဲ့အခြေအနေတွေကိုတွေ့မြင်လာနေရတဲ့အတွက်ဒါကယူရိုငွေကြေးအားကောင်းလာအောင်အထောက်အကူဖြစ်စေနိုင်ပေမဲ့လည်းပြဿနာတွေအားလုံးကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးထိတော့ရောက်နိုင်အောင်မှာမဟုတ်သေးဘူးလို့လည်းစီးပွားရေးဆောင်မရှင်မက်ဂရီးကမြင်ပါတယ်
။ But I think the fact that there is general growth in the world economy will pull along even the slowestmembers the back end of the convoy will
ကမ္ဘာစီးပွားရေးဟာရေဘူးအဖြစ်တိုးတက်မှုရှိနေတယ်ဆိုတဲ့အချက်ကတိုးတက်မှုအနည်းကွေးဆုံးအဖွဲ့ဝင်တွေကိုတောင်မှနောက်ဆုံးအဆင့်လောက်ကပါလာနိုင်အောင်ဆွဲခေါ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းကျွေးမှုတွေကရှိနေအောင်မှာဖြစ်တဲ့အတွက်တင်းမာမှုအခြေအနေတွေကလည်းဆက်ဖြစ်နေမှာပဲလို့ကျွန်တော်ကတော့ယူဆပါတယ
်။ယူရိုငွေကြေးအတွက်သတင်းကောင်းတစ်ခုလို့ဆိုရမှာကတော့ကမ္ဘာပေါ်မှာနိုင်ငံခြားအရန်ငွေကြေးအများဆုံးပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုဥရောပနဲ့ယူရိုငွေကြေးမှာအဓိကဆက်လက်ထားရှိလုပ်ကိုင်သွားမယ်အကြောင်းပြောဆိုလိုက်တာပဲဖြစ်ပါတယ်။ယူရိုငွေနဲ့ဥရောပငွေကြေးဈေးကွက်တွေဟာကမ္ဘာပန်းတိုင်းရေးလုပ်ငန်းအတွက်အခရာကျတာမို့ယင်းနှီးမြှုပ်နှံမှုတွေဆက်လုပ်သွားရလိမ့်မယ်လို့အမေရိကန်ဒေါ်လာ 1.65 ထရီလီယံတန်ဖိုးရှိတဲ့နိုင်ငံခြားအရန်ငွေကြေးတွေစုဆောင်းထားတဲ့တရုတ်နိုင်ငံရဲ့ဗဟိုဘဏ်ကဇန်နဝါရီလပထမပတ်ထဲမှာပဲကြေညာလိုက်တာပါ။ယင်းနှီးမြှုပ်နှံသူတွေကတော့ယူရိုငွေကြေးတည်ငြိမ်မှုရှိစေဖို့ဥရောပခေါင်းဆောင်တွေကဘလို့စည်းဝါးဆုံးဖြတ်ချက်မူဝါဒတွေချမှတ်သွားမလဲဆိုတာကိုစောင့်ကြည့်နေကြပါတယ်။ယူရိုငွေကြေးသုံးနိုင်ငံတွေနဲ့ပြင်ပကဝေါင်းဝန်းပံ့ပိုးမှုတွေနဲ့အတူယူရိုငွေဟာလောလောဆယ်အခြေအနေထိကတော့စိုးရင်စရာအဆင်မရှိဘူးလို့ဗြိတိန်နိုင်ငံက The Independent သတင်းစာရဲ့စည်းဝါးဆောင်မရှင်မက်ဂရီးကဆိုပါတယ်
။ I'm confident the euro will survive for now. I think that the balance of probabilities overwhelmingly it will not survive in the long term.
ခုချိန်ထိကတော့ယူရိုငွေကြေးဟာဆက်လက်ရပ်တည်သွားနိုင်လေအောင်မယ်လို့ကျွန်တော်ကယုံကြည်ပါတယ်။တကယ်လို့ယူရိုငွေကြေးသုံးနိုင်ငံတွေကြားမှာနိုင်ငံရေးအရညှိနှိုင်းမှုတွေလုံးဝမရှိဘူးဆိုရင်တော့ရေရှည်မှာဆက်လက်ရှင်သန်နိုင်မှာမဟုတ်ဘူးဆိုတဲ့ဖြစ်နိုင်စရာမျိုးလည်းရှိတယ်လို့ကျွန်တော်ထင်ပါတယ်။
စံနော်ရီလာပထမပတ်ကုန်ပိုင်းမှာတော့ဥရောပငွေကြေးပေါ်စိုးရိမ်ပူပန်မှုတွေနဲ့အတူဒေါ်လာငွေတန်ဖိုးမြင့်တက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကစီးပွားရေးတိုးတက်မှုတချို့ရှိနေတယ်ဆိုတော့အစိုးရခန်းစားတွေထွက်ပေါ်လာနေတာနဲ့အမျှဒေါ်လာငွေကြေးဟာဆက်ပြီးတန်ဖိုးတက်လာအောင်မယ်လို့လည်းကြွမ်းကျင်သူတွေကတော့ကြိုတင်မှန်းဆနေကြတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီးပွားရေးကဏ္ဍကိုရပ်နားပါရစေ။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။